ဗီဒီနိုင်ငံမှာဒီကနေ့တနင်္လာနေ့ကနေစပြီးတော့ AstraZeneca ကိုဗစ် -19 ကာကွယ်ဆေးစတင်ထိုးနှံပါပြီ။ Oxford ကချက်ချီဆေးရုံမှာဆေးကုသမှုခံယူနေတဲ့အသက်82နှစ်အရွယ်လူနာကိုပထမဆုံးထိုးနှံတာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတန်းဝါလောက်လည်းအသုံးပြုဖို့အသင့်ဖြစ်နေပါပြီလို့ဗီဒီအာဏာပိုင်တွေကပြောဆိုထားပါတယ်။ AstraZeneca COVID-19 ကာကွယ်ဆေးဟာ Pfizer BioNTech ကာကွယ်ဆေးထက်စာရေးဈေးနှုန်းနဲ့ပိုပြီးတော့ချိုးသားတယ်လို့အလွန်အမင်းအေးတဲ့နေရာတွေမှာသိမ်းဆည်းထားစရာမလိုတဲ့အတွက်ပိုပြီးတော့လည်းတည်ယူပို့ဆောင်ဖို့လွယ်ကူပါတယ်။ Pfizer BioNTech ကာကွယ်ဆေးကိုတော့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကကျန်းမာရေးဝင်တဲ့တော်တော်များများထိုးနှံထားကြပြီးဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာကူးစက်မြန်ဗီဇပိုးသည့် COVID-19 ရောဂါကူးစက်မှုကာကွယ်နိုင်ရေးဗြိတိန်ဝန်ကြီးချုပ် Boris Johnson ကတနိုင်ငံလုံးအတိုင်းအတာနဲ့ကန့်သက်ပိတ်ဆို့မှုသစ်တွေထပ်ပြီးချမှတ်ဖို့ရှိပါတယ်လို့တနင်္ဂနွေနေ့ကသတိပေးပြောဆိုထားပါတယ်။ဗီဇပြောင်း COVID-19 ပိုးသည့်ကိုဗြိတိန်နိုင်ငံကနေလက်တလောခီးသွားပြီးပြန်လာတဲ့သူ၄ဦးမှာတွေ့ရှိတယ်လို့ Greek Anabain ကပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာတော့ဗြိတိန်နိုင်ငံမှာအသုံးပြုနေတဲ့ AstraZeneca COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဖို့ခွင့်ပြုလိုက်တယ်လို့အိန္ဒိယဆေးကုမ္ပဏီထုတ်တဲ့ COVID-19 ကာကွယ်ဆေးကိုလည်းအရေးပေါ်သုံးဖို့တနင်္ဂနွေနေ့ကတည်ပြုထားပါတယ်။ဒါပေမဲ့လို့ကျန်းမာရေးပညာရှင်တွေဘက်ကတော့အခုလိုပြည်တွင်းထုတ် COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဖို့ခက်မြက်မြန်အတည်ပြုလိုက်တဲ့အပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာအမေရိကန်ပြည်ထောင်စုပြည်ဒုတိယအများဆုံး COVID-19 ကူးစက်ခံနေရတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုလော့စ်အေဂျလစ်မြို့မှာတော့6ဆက္ကန့်တိုင်းမှာလူတဦးနှုန်းကူးစက်ခံနေရပါတယ်လို့မြို့တော်ဝန်ကပြောဆိုလိုက်ပြီးလော့စ်အေဂျလစ်မှာဖြစ်နေတယ်လို့မြို့အမေရိကန်နေရာတော်တော်များများမှာလည်းဖြစ်ပွားလာနိုင်တယ်ဆိုပြီးသတိပေးပြောဆိုထားပါတယ်။အတ္တလန္တာခြေစိုက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတော့အမေရိကန်ပြည်ထောင်စုတဝက် COVID-19 ကာကွယ်ဆေး73တန်းကျော်ဖြန့်ဖြူးပေးထားပြီးလူပေါင်း 4.2 တန်းကာကွယ်ဆေးထိုးနှံပေးပါပြီလို့စနေနေ့ကထုတ်ပြန်ကြေညာထားပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း 8 သိန်းရုရှားနိုင်ငံထုတ် COVID-19 ကာကွယ်ဆေး Sputnik V ထိုးနှံထားပြီလို့ရုရှားကျန်းမာရေးဝန်ကြီးမက်ခရိုမာရစ်ကိုကပြောပါတယ်။နိုင်ငံတဝန်းကလူပေါင်း 148 တန်းကျော်အတွက်ဒီရုရှားထုတ်ကာကွယ်ဆေးပေါင်း 1.5 တန်းကိုဖြန့်ဖြူးပေးပြီးဖြစ်တာပါ။ကမ္ဘာပေါ်မှာတတိယကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ဘရာဇီးလ်မှာတော့ကာကွယ်ဆေးထိုးနှံမဲ့လှုပ်ရှားမှုတွေမကြခင်သတင်းပတ်၃ပတ်တွင်စတင်တော့မှာဖြစ်ပါတယ်။ကိုလံဘီယာမှာတော့ COVID-19 ကူးစက်မှုထိန်းချုပ်ကာကွယ်ရေးမြို့တော်ပိုကိုတာရဲ့ဒေသ၃ခုကိုလာမယ့်အင်္ဂါနေ့ကနေစလို့အသွာအလာကန့်သတ်မှုတွေနဲ့ထိန်းချုပ်တော့မှာဖြစ်ပါတယ်။တောင်အာဖရိကအခေါင်းဆောင်တွေဘက်ကတော့လာမယ့်ဖေဖော်ဝါရီလမှာပြည်သူလူထုကိုကာကွယ်ဆေးတွေထိုးနှံနိုင်မယ်လို့မျှော်လင့်ကြောင်းတနင်္ဂနွေနေ့ကထုတ်ပြန်ကြေညာထားပါတယ်။ဇင်ဘဝေမှာတော့ပြီးခဲ့တဲ့နိုဝင်ဘာလကနေစလို့ကူးစက်မှုနှုန်းနှစ်ဆမြင့်တက်လာတဲ့အတွက်နိုင်ငံကိုထိန်းချုပ်ကာကွယ်နိုင်ရေးမူသစ်တွေချမှတ်နေပြီဖြစ်ပါတယ်။တောင်အာဖရိကမှာတော့ mask မျက်နှာဖုံးနှာခေါင်းစည်းမတက်မနေရတင်းကျပ်တဲ့စည်းကမ်းဥပဒေထုတ်ထားပြီးတော့မျက်နှာဖုံးမတက်ထားတဲ့သူတွေကိုဘလို့အကြောင်းပြချက်မျိုးမှလက်မခံမဲနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကတင်းတင်းကျပ်ကျပ်ကင်တွယ်နေပါတယ်။အရက်သေးစားတောက်စားမှုကိုလည်းသမ္မတဘက်ကအမိန့်ထုတ်တားမြစ်ပိတ်ပင်ထားပါတယ်ရှင်။